ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုနေမှုကိစ္စကိုလေ့လာဖို့ကမ္ဘာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့လက်ထောက်အရရှိရခိုင်ပြည်နယ်ကိုထူးထူးခြားခြားရောက်နေပါပြီ။ကုလသမဂ္ဂလက်ထောက်တွေ့ရမှုချုပ်ရှောင်လျန်းချူဟာသူ့ရဲ့တပတ်ကြာခီးစဉ်အတွင်းခီးစဉ်တတိယနေ့မှာစစ်တွေမြို့ကိုမနေ့ကပဲရောက်သွားခဲ့ပြီးဒေသခံမြန်မာအရာရှိတွေနဲ့တွေ့ဆုံကကုလသမဂ္ဂဘက်ကဦးစားပေးလှုပ်တင်တာတွေကိုစုံစမ်းနေတာဖြစ်ပါတယ်။UNDP ခေါ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့လက်ထောက်အုပ်ချုပ်ရေးမှူးနဲ့အရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှုလည်းဖြစ်တဲ့ရှောင်လျန်းရှူအနေနဲ့မြန်မာဒုသမရဒေါက်တာဆိုင်းမောက်ခန်းနဲ့ပြည်တော်စုဝန်ကြီးတွေနဲ့လည်းနေပြည်တော်မှာတောက်ကြနေတွေ့ဆုံမှုအစီအစဉ်ထားပါတယ် UN OCHA ခေါ်ကုလသမဂ္ဂလူသားချင်းဆိုင်ရာကူညီမှုညှိနှိုင်းရေးရုံးကဒါရိုက်တာဂျောင်ဂျင်းလည်းလိုက်ပါသွားတဲ့ဒီရခိုင်ခီးစဉ်ဟာလက်ထောက်အတွင်းမှုချုပ်ရှောင်လျန်းရှူအတွက်ရာထူးရပြီးပြီချင်းပထမဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာပြခဲ့တဲ့လရည်တွင်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေထွက်ခွာသွားခဲ့ရတာကြောင့်ဖြစ်ပေါ်လာတဲ့အကူအညီလွန်အပ်နေမှုတွေကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရုံးနဲ့အခြားလူသားချင်းစာနာမှုဆိုင်ရာရုံးတွေကဒီဒေတာထဲမှာအကူအညီပေးနိုင်ရည်တွေကိုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။ဒေတာတွေမှာအခုလိုကုလသမဂ္ဂဘက်ကအကူအညီပေးနေတာတွေဟာမွတ်စလင်တွေကိုဦးစားပေးလုပ်နေတာဖြစ်တယ်လို့ဒေတာကရခိုင်လူမျိုးတွေဘက်ကအဆိုးအမြင်နေချိန်မှာကုလသမဂ္ဂအရာရှိတွေဘက်ကတော့ဒီရခိုင်ဒေတာတစ်ခုလုံးအကျိုးစီးပွားကိုခြုံချပြီးအကူအညီတွေကိုပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။